မြန်မာနိုင်ငံတွင်ဆိုးဝါးတဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာတဲ့ပြည်သူအလုံးကိုဒေသရင်းနိုင်ငံတွေကအကာအကွယ်ပေးဖို့အတွက်အရှိတောင်အာရှဒေသဆိုင်ရာ UNHCR ကုလသမဂ္ဂရုံးကပန်ကြားလိုက်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတဖန်ဒူဂျရစ်ကဂျေဒဘရင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The UN Human Rights Office for Southeast Asia today called on states in the regionto protect all people fleeing violence and persecution in the country. ဒုက္ခသည်တွေနဲ့
ဆယ်ရဆက်တမ်းမှာပါပဲထွက်ပြေးလာတဲ့ဥယျာဉ်ပြောင်းရွှေ့ရသူတွေကိုအတင်းအဓမ္မပြန်ပြီးမပို့ကြဘူး။ဒေသရင်းနိုင်ငံတွေအနေနဲ့အတင်းပြန်ပြီးပို့ဖို့လုပ်မယ်ဆိုရင်အခြေအနေဟာပိုဆိုးဝါးသွားနိုင်ကြောင်းနဲ့မြန်မာနိုင်ငံတွေကထွက်ပြေးလာသူအလုံးကိုခိုလုံခွင့်ပေးဖို့အကာအကွယ်ပေးဖို့လဲဒေသရင်းနိုင်ငံအလုံးကို UNHCR ကတောင်းဆိုကြောင်းပြောသွားတာပါ။မြန်မာစစ်တပ်ဖေဗရူလာ၁ရက်အနာသိမ့်ခဲ့ခြင်းကစပြီးစစ်တပ်နဲ့ရဲတွေရဲ့တပ်ဖြတ်မှုကြောင့်ငင်းညာစွာဆန္ဒပြပြည်သူ900ကျော်တေဆုံးခဲ့ရပြီးဖြစ်တယ်လို့အဖမ်းခံရသူအနည်းဆုံး2600ကျော်ရှိတယ်လို့ပြောပါတယ်။ကင်းပြည်နယ်ပါဝင်ပြည်နယ်တချို့မှာတန်းတန်းလက်နဲ့ဂိုင်းတွင်းနဲ့မြန်မာစစ်တပ်တို့ကြားမကြသေးခင်ကပဲလေကြောင်းတိုက်ခိုက်မှုနဲ့အတူပြင်းထန်တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာအင်းနီချင်းနိုင်ငံတွေထဲထွက်ပြေးနေရကြောင်းလည်းပြောပါတယ်။ဒါကြောင့်ဒေသရင်းနိုင်ငံတွေအနေနဲ့ဒီဒုက္ခသည်တွေကိုကျမ်းမာရေးဆောင်ရှောက်ပေးဖို့အသက်အန္တရာယ်အကာအကွယ်ပေးဖို့နဲ့အတူနိုင်ငံတွင်းဝင်ရောက်ခွင့်နိုင်ငံရေးခေလွန်ခွင့်အပါအဝင်နေဆက်ဒေသတွေမှာသူတို့အတွက်လိုအပ်တာတွေကိုလှုပ်ဆောင်ပေးကြဖို့လဲကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကပန်ကြားလိုက်တာပါ။